မြန်မာရေးကျွမ်းကျင်သူအမေရိကန်သုတေသီပါမောက်ကဒေးဗစ်စတိန်ဘတ်ဟာအသက်66နှစ်မှာကွယ်လွန်သွားပါတယ်။မယ်ရီလန်းပြည်နယ်ဘက်သစ်စတာမြို့ကနေမှဒီဇင်ဘာလ5ရက်နေ့ကကွယ်လွန်သွားတယ်ဆိုတာကိုသားဖြစ်သူကဝါရှင်တန်ဖို့စ်သတင်းစာကြီးကိုအတည်ပြုခဲ့ပါတယ်။ပါမောက်ကစတိန်ဘတ်ဟာဝါရှင်တန်မြို့တော်ဂျော့ချ်တောင်းတက္ကသိုလ်မှာအာရှလေ့လာရေးဌာနညွှန်ကြားရေးမှူးအဖြစ်စေစုနှစ်ပေါင်းများစွာလုပ်ကိုင်ခဲ့သလိုတန်တပန်ရေးမူဝါဒရေးမြမအရေးအာရှအရေးနယ်ပယ်အသီးသီးမှကျွမ်းကျင်သူပညာရှင်တဦးအဖြစ်နှစ်ပေါင်း80လောက်လုပ်ကိုင်ခဲ့ပါတယ်။မြန်မာရင်းနဲ့ပတ်သက်လို့ VOA မြန်မာပိုင်းအတွက်တည်သက်မေးမြန်းခံပေါင်းများစွာဖြည့်ဆို့ခဲ့ဘူးသူပေါမောက်ကစတိန်ဘတ်ကွင်လွန်တာဟာကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့အကြီးတန်းအက်ဒီတာဦးကျော်ဇန်သာကမှတ်ချက်ပြုပြောဆိုပါတယ်
။ပေါမောက်ကစတိန်ဘတ်ကမြန်မာအရေးကိုဆယ်စုနှစ်ပေါင်းများစွာမျက်ရှင်မပြတ်သုံးသပ်လေ့လာပြီးတော့ရေးသားတင်ပြခဲ့သူဖြစ်ပါတယ်။သူဟာဘယ်လိုက်မှုရှိပဲတွေးရှိမှုပေါ်အခြေခံပြီးတော့ပဂတိအတိုင်းပြောဆိုတတ်ပါတယ်။ဒါကြောင့်လည်းအယူဆမတူသူတွေကသူ့ကိုအမျိုးမျိုးဝေဖန်ကြတာသူခံရပါတယ်။ယခင်စီဆိုရလက်ထက်တုန်းကသူ့ကိုရန်သူစီးမှထက်သွင်းထားတာတွေ့ရတယ်ဆိုတဲ့အကြောင်းတော့မှသူ့အထောက်ထားနဲ့ဆောင်းပါတဘိုးရေးတာကျွန်တော်တွေ့ခဲ့ရပါတယ်။ဒါမဲ့ဆရာကြီးကတော့ဂရင်းဆိုင်ပါဘူးသူဟာစေတနာထားပြီးတော့ကောင်းစီချင်လို့ပြောတဲ့သဘောသာဖြစ်ပါတယ်။2021အနာသိမ့်ပြီးတဲ့နောက်မိတဲ့အင်တာဗျူးမှာသူကဘာပြောလဲဆိုတော့မြန်မာနိုင်ငံဟာရစရာမရှိအောင်ပျက်စီးသွားပြီ။မြန်မာနိုင်ငံသားကပြောခွင့်ရမယ်ဆိုရင်တက်မတော်ဆိုတဲ့ဂုဏ်သိက္ခာလည်းအခုခါမှာဖတ်ဆယ်လို့မရအောင်လုံးဝပျက်စီးသွားပြီလို့ပြောချင်တယ်လို့သူပြောခဲ့ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံပြန်လည်ပြီးအေဂျင့်တင်ရင်လာတဲ့အခြေအနေကိုမြင်ရဖို့အတွက်ငါအသက်မမီတော့ပါဘူးကွာ။ငါမြင်ရတော့မှမဟုတ်ဘူးလို့လည်းသူစိတ်မကောင်းစွာနဲ့ပြောသွားပါတယ်။အခုလိုညာရှင်ကြီးတယောက်ကွယ်လွန်သွားတာဟာပညာရဲ့အတွက်သာမကမြန်မာနိုင်ငံအတွက်ပါဆုံးရှုံးမှုတရားဖြစ်တယ်လို့ပဲကျွန်တော်ကပြောချင်ပါတယ်။
မြန်မာရေးနဲ့ပတ်သက်ပြီး1958ခုနှစ်ကနေ1962ခုနှစ်စစ်တပ်အာဏာသိမ်းတဲ့အချိန်ထိအေရှာဖောင်ဒေးရှင်းဖြစ်တာဝန်ယူရင်းစတင်လုပ်ကိုင်ခဲ့ပါတယ်။အဲဒီနောက်1988ခုနှစ်နောက်ပိုင်းမှာလည်းမြန်မာအရေးနဲ့ပတ်သက်ပြီးမြန်မာမူဝါဒရေးရာတွေကိုပြောဆိုရမှာအရေးပါသူတူဖြစ်ခဲ့ပါတယ်။